ိုင်းနိုင်ငံစူပန်ဘူရီကျန်တော်အတွင်းစီဆုံးခဲ့တဲ့မြန်မာကလေးငယ်အမှုအတွက်တရားခံအဖြစ်ဆွဆဲခံရသည့်မိသားစုကသူတို့သားကိုမဟုတ်မှန်မှန်ပဲဖိအားပေးဝန်ခံနိုင်တယ်ဆိုပြီးဘန်ကောက်မြို့ကအဂတိတိုက်ဖြစ်ရေးကော်မရှင်ရုံးကိုတိုင်ကြားခဲ့ပြီးတဲ့နောက်မှာစူပန်ဘူရီကရဲဝန်ထမ်းတွေနဲ့စစ်ရုံးဝန်ထမ်းတွေကိုပြန်လည်တရားစွဲခဲ့ပါတယ်။ထိုင်းပြည်ဆိုင်ဗီအိုအေသတင်းတော့မအေးမာကသတင်းပေးပို့တာပါ
။ထိုင်းနိုင်ငံစူပန်ဘူရီကျန်တော့အတွင်းနှစ်နှစ်သားအရွယ်မြန်မာရှစ်တောင်းကလေးငယ်တဦးဖြစ်တဲ့စိုးလွင်ဖြိုးခေါ်တားငယ်ဟာ2018ခုနှစ်ဒီဇင်ဘာလ18ရက်နေ့ကပျောက်ဆုံးခဲ့ပြီးအလောင်းကို6ရက်အကြာမှပြန်တွေ့ခဲ့တာပါ။ဒီဖြစ်ရပ်နဲ့ပတ်သက်ပြီးအုံနောက်မတန်ဆွမ်းသူတဦးဖြစ်တဲ့အသက်32နှစ်အရွယ်ထိုင်းနိုင်ငံသားနိုင်ဖုံကိုထိုင်းရဲတွေကကလေးကိုပွေ့ချီခေါ်သွားတဲ့တရားခံအဖြစ်ထုတ်ပြခဲ့တာပါ။စူဖန်ဘူရီရဲတပ်ဖွဲ့ကထုတ်ပြခဲ့တဲ့အသက်32နှစ်အရွယ်နိုင်ဖုံရဲ့မိသားစုဟာဆွဆွဲခံရပြီးတဲ့နောက်မှာတော့ဗန်ကောက်မြို့ကအဂတိတိုက်ဖြတ်ရေးကော်မရှင်ရုံးကိုတိုင်ကြားခဲ့ပါတယ်။ဖေဖော်ဝါရီလ9ရက်နေ့မှာတော့ဗန်ကောက်မြို့အဂတိတိုက်ဖြတ်ရေးကော်မရှင်ရုံးကိုရှေ့နေတဲ့အတူလာရောက်ပြီးရဲဝန်ထမ်း12ဦးနဲ့ဒီမဲ့ဆိုင်ရာဆရာဝန်တဦးကိုအမှုလေးမှုနဲ့ပြန်လည်တရားစွဲဆိုခဲ့တာဖြစ်ပါတယ်။ဒီနောက်မှာတော့သတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။တရားခဏလို့ဆွဆဲပြီးရဲတွေကဖမ်းပြီးတော့စစ်ဆေးခဲ့တဲ့နိုင်ဖုံဟာရဲစင်ကလေးကအုံနောက်မတန်ဆွမ်းသူတဦးဖြစ်တယ်လို့သူ့ကိုဖမ်းခဲ့တဲ့ရဲတွေဟာလက်ထိတ်ခတ်ပြီးဥကောင်းကိုရိုက်ခဲ့တဲ့အကြောင်းနောက်ပြီးဆက်လက်ပြီးနဲ့လက်ကိုထိုးတယ်ဆိုပြီးသတင်းစာရှင်းလင်းပွဲမှာနိုင်ဖုံကကလေးငယ်တဦးလို့ပြောဆိုသွားခဲ့ပါတယ်။အုံနောက်မတန်ဆွမ်းသူကိုတရားခံဖြစ်လုခဲ့တဲ့စူဖန်ဘူရီရဲတွေကိုတော့အမှုလေးမှုနဲ့တရားစွဲဆိုခဲ့တဲ့အကြောင်းနိုင်ဖုံရဲ့ရှေ့လီအနမ်ချိုင်းကအခုလိုပြောဆိုသွားပါတယ်
။เอาเลยครับตำรวจไทยเก่งที่สุดในโลกสอบคนปัญญาอ่อนรู้เรื่อง
ခိုင်းရဲတွေရဲ့လုံရက်ကအဖြစ်မရှိတဲ့သူကိုဖိအားပေးပြီးဝန်ခံခိုင်းခဲ့တာဖြစ်လို့ရဲတပ်ဖွဲ့ရဲ့စောင့်သိရမဲ့စီကံချိုးဖောက်မှုတပ်တွေရဲ့၆ဖြတ်မှုတွေနဲ့အမှုနဲ့ပတ်သက်လို့ဆိုင်ရွက်စာတမ်းတွေကိုလိမ်လည်ရေးသားမှုတွေနဲ့တရားစွဲဆိုသွားမှာဖြစ်တယ်ဆိုပြီးရှေ့နေအနမ်ဆိုင်ကပြောသွားတာဖြစ်ပါတယ်။အခင်းဖြစ်ပွားတဲ့အချိန်မှာနိုင်ဖုံဟာဖုန်ကြီးကျောင်းတစ်ခုမှာရှိနေတယ်ဆိုတာကိုရွာသား300လောက်နဲ့ဆရာတော်နှစ်ပါးကတပ်တွေဖတ်ဆိုခဲ့တာကိုရဲတပ်ဖွဲ့ကလက်ခံခဲ့ဘူးလို့လည်းရှေ့နေကထုတ်ဖော်ပြောဆိုခဲ့ပါတယ်။အခုလိုမျိုးတရားခံကိုဖမ်းပြခဲ့တဲ့ဖြစ်ရပ်မှာရဲဝန်ထမ်းတွေမှာတာဝန်ရှိတယ်နိုင်ဖုံမှာအဖြစ်မရှိတာကြောင့်ထိုင်းကံဝေစေတန်းကိုကရကံရှင်ကိုနစ်နာကြီးဖြစ်ပေးဖို့ကိုလည်းတောင်းဆိုထားတဲ့အကြောင်းထိုင်းသတင်းတွေမှာဖော်ပြနေပါတယ်။နနစ်သားကလေးရဲ့အလောင်းဟာကိုယ့်ရဲ့အကြံမှာကြောက်ဆုံးသွားတဲ့နေရာနဲ့9ကီလိုလောက်ဝေးတဲ့နေရာမှာပြန်တွေ့ခဲ့တာပါ။အလောင်းကိုပြန်တွေ့တဲ့အချိန်မှာကလေးကိုပြက်စတံရရီနဲ့တူရေကန်တစ်ခုအတွင်းမှာပြန်တွေ့ခဲ့တာကြောင့်ကလေးရဲ့မိသားစုနဲ့ဒီအမှုကိုလိုက်ပေးတဲ့ရှေ့နေကတော့သွေးရောသားရောသိဆုံးမှုမဟုတ်ဘူးဆိုပြီးပြောဆိုခဲ့ပါတယ်။ဒါပေမဲ့အမှုစစ်တဲ့စူပန်ဘူရီရဲတွေနဲ့ရဲစေးုံကတော့တာမန်သိဆုံးမှုဖြစ်ပြောဆိုခဲ့ပြီးအမှုကိုပိတ်သိမ်းကအလောင်းကိုပြန်ပေးခဲ့ပါတယ်။ဒီနောက်မှာတော့အုံနောက်မတန်ဆွမ်းတဲ့နိုင်ဖုံကိုတရားခံအဖြစ်ဆွဆွဲခဲ့တာဖြစ်ပါတယ်။သိဆုံးခဲ့တဲ့ကလေးရဲ့မိဘတွေကတော့အဲ့ဒီအချိန်လုံးကတော့တရားမဝင်ခိုးဝင်မှုနဲ့ငြင်းငြံဆန်ဆန်ပဲထိုင်းနိုင်ငံပိုင်းကမြန်မာပြည်ကိုပြန်ပို့ခဲ့ပါတယ်ရှင်။